တကြောမြန်ဘရစ်ကတ်တွေခြုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုမြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံတွေကတာဝန်တွေဒီကနေ့သွားရောက်လေ့လာကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုလည်း Net OSP အပါအဝင်တရုတ်၊လာအိုထိုင်း၊ဘင်္ဂလားဒေ့ရှ်နဲ့စင်ကာပူနိုင်ငံကတာဝန်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကတောင်ပြိုလက်ဝဲမြို့ကိုသွားရောက်ခဲ့ကြပြီးမကြာသေးခင်ကဘရစ်ကတ်တွေကြောင့်ဒေသရင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လုပ်ငန်းတွေကိုလေ့လာခဲ့ကြတယ်လို့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ပြည်ကရနေ့အဟိုလာနောက်မိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ညွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုလွန်ညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူထားပေမဲ့အကောင့်ထဲမပေါ်နိုင်သေးဘဲဖြစ်နေချိန်မှာပဲတန်တမန်တွေတွားရောက်ခဲ့ကြတာလည်းဖြစ်ပါတယ်။ခံပြင်းနေမြောက်ပိုင်းကပြစ်ခတ်တွေအတွင်းလူခွင့်ရေးချုပ်ပေါမှုတွေအကြီးအကျယ်ကျူးလွန်ခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကစိုးရိမ်မခင်းတဲ့နေလဲဆက်လက်ထွက်ပေါ်နေတာပါအမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးနီကီဟေးလီယာလဲကက်သလစ်ခရစ်ယာန်သာသနာပိုင်ဗာတီကန်ကျောင်းတော်ရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဘနာတီတိုအော်ဇာနဲ့နယူးယောက်မြို့မှာတွေ့ဆုံရမှာရခိုင်ပြည်နယ်ကအချက်တဲနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်ဒီမှာဆိုအနေနဲ့ပြစ်ခတ်ဖြစ်ရာဒေသကိုတော်ရောက်ခွင့်ပြုဖို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်ခွင့်ရဖို့တွေကိုလည်းဆွေးနွေးခဲ့ကြကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်